ယူကရိန်းမှာရှိတဲ့ရုရှားစကားပြောယူကရိန်းနိုင်ငံသားတွေနဲ့ရုရှားနိုင်ငံသားတွေကိုအကာအကွယ်ပေးဖို့အတွက်သမ္မတဗလာဒီမီယာပူတင်ကိုရုရှားတပ်တွေဆေးလုတ်ခွင့်ပေးထားတာပြန်ပြီးရုပ်သိမ်းပေးဖို့ရုရှားအထက်လွှတ်တော်ကိုသမ္မတပူတင်ကပန်ချာခဲ့ပါတယ်။ယူကရိန်းကရုရှားလိုလားတဲ့သမ္မတအဖြုတ်ချခံခဲ့ရတဲ့နောက်ပိုင်းယူကရိန်းမှာရုရှားတပ်တွေချထားခွင့်ရဖို့မစ္စတာပူတင်ကအထက်လွှတ်တော်ကိုတောင်းဆိုခဲ့တာပါ။ဒါဟာယူကရိန်းရှေ့ပိုင်းဒေသအခြေအနေတွေတည်ငြိမ်လောင်ဘုတ်အတွက်လှုပ်ဆောင်တဲ့ခြေလှမ်းသစ်တွေဖြစ်တယ်လို့ဒီပြဿနာကိုသုံးပွင့်ဆိုင်ဆွေးနွေးအဖြေရှာရေးအတွက်ပါပါဝင်ပါတယ်လို့ရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့ဖ်ကပြောအင်္ဂါနေ့မှာပြောကြားလိုက်ပါတယ်အခုလိုလှုပ်ဆောင်ချက်ကိုယူကရိန်းသမ္မတပေထရိုပိုရိုရှန်ကိုကကြိုဆိုလိုက်ပြီးမစ္စတာပူတင်ရဲ့လက်တွေ့ကျတဲ့ပထမခြေလှမ်းဟာငြိမ်းချမ်းရေးအစီအစဉ်အတွက်အထောက်အကူဖြစ်စေတယ်လို့မြင်ကြောင်းပြောပါတယ်တနင်္လာနေ့အစောပိုင်းတုန်းကတော့မစ္စတာပိုရိုရှန်ကိုရဲ့အပြစ်ရရေးအတိုင်းဇွန်လ29ရက်နေ့တိသူတို့ဘက်ကအပြစ်ရဆဲထားမှာဖြစ်ကြောင်းယူကရိန်းရှေ့ပိုင်းမှာတိုက်ခိုက်နေတဲ့ခွဲထွေခေါင်းဆောင်ကပြောပါတယ်ဒါကရုရှားနဲ့ယူကရိန်းနှိမ့်နိုင်မှုတွေရဲ့ဆွေးနွေးပွဲကိုတဘုံတွေပါတက်ရောက်ခဲ့ချိန်မှာပြောကြားခဲ့တာမျိုးတိုးတက်မှုရှိတယ်လို့ယူကရိန်းကိုစလည်းဖြစ်ဝင်ရောက်ဆွေးနွေးခဲ့တဲ့အရင်သမ္မတဟောင်းလီယိုနစ်ကတ်မာကပြောပါတယ်ဒီသတင်းပတ်တယ်မှာပဲနောက်ထပ်ဆွေးနွေးပွဲတွေကိုဆက်ပြီးကျင်းပဖို့ရှိပါတယ်တနင်္လာညဘက်တုန်းကတော့ရုရှားသမ္မတပူတင်ကိုအမေရိကန်သမ္မတဘဲရက်အိုဘားမားကတယ်လီဖုန်းနဲ့ဆက်ပြီးယူကရိန်းခေါင်းဆောင်ပက်ထရိုပိုရိုရှန်ကိုတင်ပြခဲ့တဲ့အစီအစဉ်ကိုလက်တွဲပြီးအကောင်အထည်ဖော်ဖို့တိုက်တွန်းခဲ့ပါတယ်ရုရှားဘက်ကလက်နက်တွေနေဆက်ကြောဖြတ်ပြီးယူကရိန်းနဲ့မရောက်စေဖို့နဲ့ရုရှားလိုလားတဲ့ခွဲထွေသမားတွေတပတ်ကြာပြစ်ရရေးမှာပါအောင်မစ္စတာပူတင်ဖိအားပေးဖို့ပန်ကြားခဲ့တာပါ